အမေရိကန်နိုင်ငံရဲ့ငွေကြေးပြဿနာဆိုင်ရာဆုံးဖြတ်ချက်တွေမဲမပေးဘဲအောက်လွှတ်တော်ကိုယ်စားလှယ်တွေကညီလာခံကိုရန်နာလိုက်တာကြောင့်နောက်ဆုံးရအဖြစ်သတ်မှတ်ထားတဲ့နှစ်တကူတနင်္လာညသကောင်းချိန်မှာ fiscal cliff လို့ခေါ်တဲ့စီးပွားရေးကြောက်ကဘာတဲ့ကျမဲ့အဖြစ်ကိုအောက်လွှတ်တော်ကနေကယ်တင်နိုင်တော့မှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်စံတော်ချိန်တနင်္လာညသကောင်းမတိုင်ခင်အထက်လွှတ်တော်ကမဲပေးပြီးဆုံးဖြတ်ဖို့ရှိမရှိတော့အခုထိတဲတဲကွယ်ကွယ်မသိရသေးပါဘူးတကယ်လို့ဒီလိုသဘောတူညီမှုမရတာတေချာခဲ့ရင်ဒီနှစ်ဆန်းကစပြီးအမေရိကန်နိုင်ငံသားတွေဟာအခွန်အခတွေကိုတိုးပြီးဆောင်ရတော့မှာဖြစ်ပါတယ်တနင်္လာနေ့အစောပိုင်းတုန်းကတော့အခွန်အခဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီး Republican တွေဘက်ကရော Democrat တွေဘက်ကပါသဘောတူခဲ့တယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောပါတယ်ဒါကြောင့်ဒီအပိုင်းအတွက်သဘောတူညီချက်ကိုအရင်ဆုံးအမြန်မဲခွဲပြီးဆုံးဖြတ်ကြဖို့သူကတိုက်တွန်းခဲ့ပါတယ်။အချက်အလက်အတွက်သဘောတူဖို့ရာလဲနှစ်ဖက်တိတ်ကိုနှီးဆက်နေပြီလို့သူကပြောခဲ့တာပါ။သူ့လိုပဲအမေရိကန်သမ္မတဘဲရက်အိုဘားမားကလည်းအောက်လွှတ်တော်အမတ်တွေကြားအပေးယူတွေရှိနေပြီလို့ပြောခဲ့ပေမဲ့ဆုံးဖြတ်ချက်ချတဲ့အထိတော့မရောက်သေးဘူးလို့ဆိုပါတယ်။အစိုးရအသုံးစိဖြတ်တောက်မှုကိုနောက်မှဆုံးဖြတ်ဖို့အတွက်နောက်ဘုဒ္ဓဘူးနေ့ကျော်မှဆုံးဖြတ်ဖို့ညှိနှိုင်းနေတယ်လို့လည်းပြောပါတယ်။တကယ်လို့ညှိနှိုင်းမှုတွေအဆင်မပြေရင်တော့ကျွေးမီဘီလီယံ900ကျော်အတွက်စပြီးလှုပ်ဆောင်ကြရတော့မှာမို့အမေရိကန်နိုင်ငံဟာနောက်တချီစီးပွားရေးကတ်ဆိုင်မဲ့အနေထားကိုရောက်သွားနိုင်တယ်လို့ပြောပါတယ်။